ဒီဇင်ဘာ16ရက်လက်လက်ပိုင်းလောက်က KNY တပ်ဖွဲ့ဝင်တွေအများစုရှိတဲ့မုံမောင်မြို့နယ်ခါရကျေးရွာမှာခလရ3-1ကစစ်သား10ယောက်လောက်ကရုတ်တရက်ဝင်ရောက်လာတဲ့အခါ KNY တပ်ဖွဲ့ဝင်တွေနဲ့ပြဿနာဖြစ်ခဲ့တယ်လို့ခါရဒေသခံတယောက်ကပြောပြပါတယ်
နာနာပါရန်ရန်ရှာရန်စားလို့လုပ်တာပေါ့ဒီလိုလိုထို့လည်းရန်ဟွာကျခါကြောင့်လုပ်တာပေါ့ရန်စားလို့ဆိုတော့ဘယ်ပြောမစရောဟာအများကြီးပဲဒီတို့ကျရချင်းချင်းလို့ဒီလိုလိုဘာလို့လဲဆိုတော့ရန်စားကဒီလိုလိုထို့ပဲခံရတာလေအခုအဲ့ခါရအဲ့လမ်းကနားမှာတို့စနတ်လို့ပါရခန်းချာချင်းကြလဲဒီလိုလိုထို့ပဲဒုက္ခရောက်တာပေါ့တို့လုပ်ကုန်လို့မြင်ရနားဖတ်ရရန်ရှာတဘောနဲ့အဲ့ပူလာတာနားကြတာကြေရထမ်းလိုက်တာ
အခုကအဲ့ဒီခလာရ3-1တက်ရင်ကိုတဝင်းကျိမကုန်ခင်ပြန်လဲပြောင်းရွှေ့သွားတယ်လို့လည်းနောက်ထပ်ဒေသခံတယောက်ကအခုလိုပြောပါတယ်
။အဲဟုတ်ကဲ့အခုတော့ချင်းနေပြီပါတို့ကမဟိုက3-1ကဘုံမူလာထွက်နေအခုက20ပြန်လာတို့အဲ့ကတည်းကဖြစ်လို့ချင်းနေတယ်ခါကြတော့တို့ဘာလို့ဖြစ်တယ်လဲဒီကောင်ကဒီနေ့ပြောမှလားဖြစ်နေတယ်ကျွန်တော်တို့ကအထက်အနေနဲ့လို့ဘာလို့နဲ့လာတာပါတလားကြောပဲရှိသေးတယ်ဒီလားဒီကခံရမယ်အချင်းမရှိပဲတလည်းရဆိုတာတို့ပြဿနာဖြစ်လို့ပေါ့နေဆုံးက3-4ခွဲ4-4တော့ပုံမှန်နဲ့
နောက်ထပ်ဒေသခံတယောက်ပြောသွားတော့ပါဒီကိစ္စနဲ့ပတ်သက်ပြီးတော့ကဲဦးအဖွဲ့ကိုဆက်သွယ်မေးမြန်းတဲ့အခါရာရှိတယောက်ကဟုတ်မှညောင်းအတီးပြုတ်ပြောကြားပေမဲ့အသေးစိတ်ကိုတော့ပြောဆိုဖို့ညှင်းဆုပ်ခဲ့ပါတယ်။မုံမောင်မြို့နယ်ခါရဒေသမှာမြောက်ပိုင်းတိုင်းစစ်ဌာနချုပ်လက်အောက်ခံတပ်တွေကအလှည့်ကျတာဝန်ထမ်းဆောင်ကြတာဖြစ်ပါတယ်။အဲ့ဒီနေရာမှာတာဝန်ကျတဲ့စစ်တပ်တွေအနေနဲ့ဝင်ငွေရလန့်ရှိပြီးအဆင်ပြေကြပေမဲ့မြောက်ပိုင်းတိုင်းမှုနဲ့ဆက်ဆံရေးအဆင်ပြေတဲ့တပ်ရင်းတွေပဲအဲ့ဒီဒေသမှာတာဝန်ယူခွင့်ရတယ်လို့ဒေသခံတယောက်ကပြောပါတယ်။ပြဿနာဖြစ်ပြီးနောက်ပိုင်းမှာဒေတာတွင်းကထွက်ရှိတဲ့စဘာစံတွေကိုမနေ့ကဒီဇင်ဘာ24ရက်နေ့မှာလိုင်ဇာကိုတည်ယူသွားခွင့်မရတော့ဘူးလို့လဲစောစောကဒေတာကမျိုးသမီးတယောက်ကပြောပါတယ်
ဒီလိုချက်အရင်သူခါရောက်လာကောနားစဘာတို့ဆန်တို့လုံးဝရင်ခွင့်မပြုဘူးချက်ခွင့်မပြုဘူးလိုင်ဇာကိုတန်းတန်းအောက်ဘက်မှာလည်းလေလုံစားတဲ့ဒီလိုလိုသူအားလုံးအမှချက်ခွင့်မပြုဘူးဒါတိုင်းကတော့လက်မှတ်နဲ့ပါနာအစီအစုံဆိုတော့သူတို့ချက်ခင်းတာပေါ့အဲ့ခုတော့လုံးဝမကြတော့ဘူးရန်သူခရောက်တယ်နေလို့စားတာလေအခုချင်းဆိုအားလုံးဘာရစ်ကြီးလို့ဒီနေကြရင်လည်းတော့လုံးဝချက်ဆိုပြူခါရရမကြီးရတော့ဟိုကနားလုံးတော့အားလုံးပါလေနားကြွားလေအားလုံးအစားလမ်းအောက်မှာလုံးစားတာလေလုံးဝလိုက်တာကိုချက်တာပေါ့
ခါရဒေတာဟာ KAI ထိချုပ်ထားတဲ့နေရာဖြစ်ပါတယ်မလမကတ်မှလည်းမြန်မာစစ်အစိုးရတပ်ကအလှည့်ကျနဲ့တပ်ဆွဲထားတာပါအဲ့ဒီလိုစစ်တပ်နှစ်တပ်ကြားမှာနေထိုင်ရတဲ့ပြည်သူလူထုတွေကတော့အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့လည်းအမျိုးသမီးကဆက်လက်ပြောပြပါတယ
်။ဒီနေ့ရနေရဖြစ်တဲ့လူတွေပေါ့နော်။ခြေရင်းနဲ့ခေါ်၊ကြားဖားလိုက်ခေါ်၊ကြားဖားသမီးပြောလိုက်တရားသမီးပြောလိုက်အဲ့ဒီဆိုရနေရဖြစ်တယ်။သူကအဲ့လိုရင်းတိုင်းတောင်းစားတာမျိုးပေါ့နော်။အဲ့ဒီလေလုတာလေ။ကြားဖားသာနွားကောင်းတော့တောင်းလိုက်လို့ဆိုတရားရလည်းတောင်းတောင်း၊ကြားဖားကောင်းတော့တောင်းလည်းခေါ်တယ်တကောင်းတော့ပြန်တောင်းလိုက်အဲ့ဒီကြောင့်ဒီလူလူစုပဲဒုက္ခရောက်တာပေါ့သူတို့လုပ်ကုန်လို့နေရတယ
်ဒါကတော့မြန်မာစစ်စိုးရတပ်နဲ့ KAI တပ်တွေတရှိတဲ့နေရာကြမှာနေထိုင်တဲ့အခက်ခဲတွေနဲ့ပတ်သက်လို့ဒေသခံမျိုးသမီးတယောက်ကပြောသွားတာပါလွန်ခဲ့တဲ့နိုဝင်ဘာလလောက်ကဒေါ်ဆန်းစုကြည်ထုတ်ပြန်ခဲ့တဲ့ကြေညာချက်နဲ့ပတ်သက်ပြီးတော့ကန့်ကွက်ဖို့မြန်မာစစ်စိုးရကတိုက်တွန်းတာကို KAI အဖွဲ့ကမလိုက်လျော့ခဲ့တဲ့နောက်ပိုင်းမှာ KAI နဲ့မြန်မာစစ်စိုးရတို့ဆက်ဆံရေးတင်းမာမှုတွေရှိခဲ့ပါတယ်အဲ့ဒါတွေကတော့မြစ်ချနာမှာရှိတဲ့ KAI အရာရှိအချို့တွေရဲ့အိမ်ကိုမြန်မာစစ်စိုးရအာဏာပိုင်တွေကဝင်ရောက်ရှာဖွေတာတွေလုပ်တဲ့အပြင်တရုတ်ဖုံးတွေကိုလည်းသိမ်းသွားခဲ့ပါတယ်။အဲ့ဒီနောက် KAI ထိချုပ်ရလိုက်စားမြို့ကိုသွားတဲ့အဓိကကျတဲ့ဂိတ်ကိုသွာလာခွင့်ပိတ်ပင်တာတွေလုပ်ခဲ့တဲ့အပြင် KAI အဖွဲ့ကအရာရှိအချို့ကိုမြန်မာစစ်စိုးရတပ်ဖွဲ့ဝင်တွေကဖမ်းဆီးတာတွေလည်းရှိခဲ့ပါတယ်ခင်ဗျာ။